ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော်အင်အားကြားတိုက်ပွဲတွေပြင်းထန်နေတာကိုးလာကျော်ရှိလာပြီဖြစ်တယ်လို့တိုင်းနဲ့ချီတဲ့ဒေသခံတွေဟာလည်းအိုးအိမ်ဆွန့်ခွာပြီးတော့လုံခြုံမဲ့နေရာတွေကိုရွှေ့ပြောင်းနေထိုင်နေကြရဆဲဖြစ်ပါတယ်။တချို့ဒေသခံတွေကကျေးရွာတွေကရွှေမျိုးအိမ်တွေအတိမိတ်ရွှေအိမ်တွေမှာနေထိုင်နေကြရတာရှိတယ်လို့အများစုကတော့စစ်ပေးဒုက္ခသည်စခန်းတွေမှာဖြစ်တယ်လို့နေထိုင်နေကြရတာပါ။လက်ရှိမှာတော့စစ်ပေးဒုက္ခသည်စခန်းတွေမှာအမိုးကာတွေလုံလုံလောက်လောက်မရှိတာတန်ရှင်းနဲ့တောက်တုံးရေမရရှိတာတွေကြောင့်အရေးပြားယောဂနဲ့ဝမ်းပြဝမ်းလျှောယောဂဖြစ်တာတွေနဲ့ရင်ဆိုင်နေကြရတယ်လို့အရခတ်တော်အေးပြောခွင့်ရခိုင်ဒုခကဗီဝေကိုပြောပါတယ်
။အရေပြားယောဂဖြစ်နေတဲ့နေရာတွေကတော့ဒီအထူးသဖြင့်ပုံနာကျွမ်းမျိုးနေဒီထေးကဒီဒုက္ခသည်စခန်းတချို့ပေါ့နော်ဒီ IDB စခန်းတချို့မှာကျွန်တော်တို့ဒီအရေပြားယောဂတွေဖြစ်နေတာရှိတယ်။အဓိကကတော့ဒီရေလွှမ်းမိုးတဲ့အချိန်မှာရေသွင်းရေကန်တွေကိုရေလွှမ်းသွားတဲ့အတွက်ကြောင့်မို့လို့ဟိုရေတန်းမရတာနဲ့အဓိကသက်ဆိုင်တာပေါ့နော်။ဟိုအဲ့ဒီရေမတန်းတဲ့ဟာတွေကိုတောက်မိတဲ့အတွက်ကြောင့်မလို့ဒီ one by one show တွေဖြစ်တာရှိတယ်။နောက်ပြီးလို့ရှိရင်ဒီအရေပြားယောဂတွေဖြစ်တာရှိတာပေါ့
။ရခိုင်ပြည်နယ်မှာတကြောပြန်တိုက်ပွဲတွေစတင်ခဲ့တဲ့ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလ13ရက်နေ့ကနေဒီကနေ့အထိကုန်းလန်းရေလန်းတွေအားလုံးပိတ်ထားသလိုပြည်မသက်ကနေကုန်စည်နဲ့စေဝါစီစဉ်မှုတွေကိုလည်းစစ်ကောင်စီဘက်ကပိတ်ပင်ထားတာဖြစ်ပါတယ်။ဒါကြောင့်မလို့လေဒေတာတွင်းမှာစားသုံးကုန်စည်တွေရှားပါလာနေတယ်လို့စေဝါပြတ်တောက်မှုတွေဟာလည်းတနေ့နဲ့တနေ့ဆိုးရွားလာနေတယ်လို့ရခိုင်ဒေသခံအမျိုးသမီးတူကပြောပါတယ်။
ဒီရခိုင်ဘက်မှာကြတော့ပေါ့နော်ဒီစေဘီချောက်သခင်တွေရောဒီဒေတာခံတွေအကုန်လုံးနင်းနင်းကအမျိုးစေဝါပြက်လက်တာကိုခံနေရပေါ့နော်ဆိုလိုအပ်တဲ့ကောက်ကွေးစီအကုန်လုံးနင်းနင်းပြည့်နေပေါ့နော်စေဘီချောက်သခင်တွေမှာဆိုရင်ဟိုညီမတို့ကြားရတာများတာတော့ဒီရာနာတွေပါလေရှေ့ပေါ့ဝေးတွေပါလေအဲ့ဒီတော့အကြတော့သူတို့ရဲ့ဒီငွေကြေးလိုအပ်ချက်အရာရောဒီစေဝါပြက်လက်တာရောအမျိုးကြုံရတဲ့ရှင်တွေပေါ့
အရခတ်တတော်ပြေကတော့လက်ရှိကျမ်းမာရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့စစ်ပေးဒုက္ခသည်စခန်းတွေကိုကျမ်းမာရေးအကူအညီပေးနေပေမဲ့ဆေးဝါးလိုအပ်ချက်တွေရှိနေတယ်လို့အေးပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်အဲ့ဒါကိုတော့ကျွန်တော်တို့ဒီကျမ်းမာရေးဌာနကကွင်းဆင်းစစ်ဆေးပြီးတော့မှကျွန်တော်တို့လိုအပ်တဲ့ကုသမှုတွေတော့တောက်လျှောက်လုပ်နေတာရှိပါတယ်ဒီမောင်တော်မျိုးနေဘက်မှာလည်းပဲကျွန်တော်တို့ဒီစစ်ချောင်စခန်းတွေမှာဒီ one by one show ယောဂတွေဖြစ်တာရှိတယ်ဆိုတော့အိုဆေးဝါးလိုအမှုကတော့တောက်လျှောက်ရှိနေတယ်ဗျဆိုတော့ကျွန်တော်တို့မှရှိတဲ့ဆေးဝါးတွေနဲ့တော့ဒါအကောင်းဆုံးကျမကြီးစောင့်ရှောက်မှုတွေပေးနေတာရှိတယ်ဒါပေမဲ့ဆေးဝါးလိုအပ်ချက်ကတော့အများကြီးရှိနေသေးတယ
်အေးအဖွဲ့ကထိန်းချုပ်ထားတဲ့ရခိုင်ပြည်နယ်ကမြို့နယ်တွေမှာရှိတဲ့ဆေးရုံဆေးခန်းတွေကိုစစ်ကောင်စီကမကြကနာဆိုသလိုလေကြောင်းတိုက်ခိုက်တာတွေရှိနေတာကြောင့်ကျမကြီးစောင့်ရှောက်မှုမှာအခက်အခဲတွေကြုံနေရတယ်လို့လည်းရခိုင်ဒေသခံအမျိုးသမီးတူကပြောပါတယ်
ဟုတ်ကဲ့ဒီဖက်ဒီလမ်းမြောင်းကြီးလို့ပြောလို့ရမှာပေါ့နော်ဒီခိုင်အေးတိုင်းခိုင်နေရာတွေမှာကျတော့ညတော်ပြင်ကဆရာဝန်တွေကအကုန်လုံးပြောပြမယ်ရှောင်းတော်တဲ့လူတွေညာပေါ့နော်သူတို့လက်ရှိကကျတော့ဒီအယံကြီးတွေပေါ့ဒီဖက်မှာဆိုရင် OG မရှိကြတော့ပါလို့အဲ့လိုအများကြီးဖြစ်တယ်ပေါ့နော်ဆိုတော့သူများပြည်လေအဲ့လိုတူတူပဲသူတို့ဒီဆမ်းလို့တော်တာတွေအဲ့ပြီးတော့ရန်ကုန်ဖက်ကိုပြေးတော့တယ်အများကြီးရှိပေါ့နော်ဆိုတော့ဒီမရှိအလိုစေဝါရောဒီစီအောင်စေကံရောတူနာပြုရောအရင်နေနေတဲ့အနေထားပေါ့ဟော
တိုက်ပွဲတွေပြင်းထန်လာနေတာနဲ့အမျှရခိုင်ပြည်နယ်မှာလူအခွင့်အရေးချိုးဖောက်မှုတွေတကြော့ပြန်ကြီးထွားလာမှာကိုကုလသမဂ္ဂနဲ့နိုင်ငံတကာကလည်းသတိပေးနေတာပါစစ်ရေးပဋိပက္ခတွေကြားရွေးကြတွေအပါအဝင်ရခိုင်ပြည်နယ်ကအရက်သားဒေသခံတွေကိုကာကွယ်စောင့်ရှောက်ဖို့လဲမကြသေးခင်ကပဲကုလသမဂ္ဂတာဝန်ရှိသူတွေကတိုက်တွန်းထားကြပါတယ်ခင်ဗျာ